တည်နဲ့မင်းတပ်မျိုးကဒေသခံကာကွယ်ရေးအဖွဲ့တွေအပေါ်စစ်တပ်ကလေကြောင်းကနေပါအင်အားသုံးတိုက်ခိုက်ခဲ့တဲ့အတွက်မင်းတပ်မျိုးက၃ပုံ၂ပုံလောက်အိုးအိမ်ဖြစ်ထွက်ပြေးနေကြရပါတယ်တော်တောင်တွေပေါ်မှာဘေးလွတ်အောင်ထွက်ပြေးနေကြရသူ6000လောက်ရှိတယ်လို့မေလ15ရက်နေ့တွေကမင်းတပ်မျိုးကနေထွက်လာခဲ့တဲ့မျိုးကံကြောင်းဆရာတယောက်ကပြောပါတယ်ခလေးငယ်တွေတက်ကြီးတွေအိုးတွေအမျိုးသမီးတွေအပါအဝင်ဘေးလွတ်အောင်ပုန်းရှောင်နေကြရသူတွေဘလောက်ခက်ခဲဆင်းရဲနေတယ်လဲဆိုတာသူကအခုလိုပြောပြပါတယ
်ကျွန်တော်တို့ရဲ့မျိုးနီနာမှာပွက်ပြင်းထန်လာတဲ့ဒီလေရင်တွေကိုတုံးပြီးတော့လေအဲမျိုးပေါ်တွေကိုဒီလေရင်နဲ့ပြစ်ခတ်ပြီးတော့ဒီအနှောက်တွေအတုံးပြီးတော့ဒီတွေ့မျိုးထဲတွေကိုရှော့ပြရန်တန်ပြတဲ့ခါမှာကျွန်တော်တို့ဒီအသက်အန္တရာယ်ကိုစိုးရင်ပြီးတော့ကျွန်တော်တို့ထပ်ပြရတဲ့ဒီတက်ကြီးရဲ့ဟိုကလေးတွေဒီကိုဝန်ဆောင်မိခင်နဲ့အကုန်လုံးပဲအာပြင်ဒုက္ခိတာတွေပေါ့နော်အကုန်လုံးပါပါကျွန်တော်အသက်အန္တရာယ်ကိုစိုးရင်ရပြီးတော့ဒီတော့ချုံတောင်ကျထဲတွေဒီရှုံမြောင်ထဲတွေကိုကျွန်တော်တို့အသက်လူပြီးတော့ပြေးနေရပါတယ်ကျွန်တော်လည်းခုဒီတောက်တောင်တွေထဲမှာပဲနေရတော့တယ်ကျွန်တော်တို့ခုဆက်ပြေးနေတဲ့ကျွန်တော်နေရာကြတော့ဒီမြို့နဲ့တော့နီးတယ်တိုးတော်လည်းပဲကျွန်တော်တို့နေရာကတော့ဟိုကြီးရွာတခြားတော့ကြီးရွာတွေနဲ့အဆန်းဝေးတဲ့ဆာကြတော့ဒီအီမရာမတော့ဟိုအခက်ခဲတွေတော့ရှိပါတယ်လောလောဆယ်ပေါ့ဒီအဆန်းတော့ပြည်တဲ့ဒီနေရာထိုင်တော့ခဲဆိုတော့နေရာထိုင်ခင်းလည်းမရှိတဲ့ခါကျတော့ဒီဖြစ်တယ်လို့ပဲနေရာထိုင်ခင်းတွေအခက်ခဲတွေတော့ရှိပါတယ
်ဟုတ်ဆရာတော်ပြောသွားတဲ့အထဲမှာပေါ့နော်အမျိုးသမီးတွေကလေးငယ်တွေနောက်အတတိယအိုရီဒုက္ခိတာတွေပါတယ်ဆိုတော့သူတို့ရောဘယ်လိုမျိုးဆရာတို့ဒီပြေးတဲ့အခါမှာပေါ့နော်အန်ဒီယာကြားနေပြီးတော့ဘယ်လိုမျိုးသူတို့ဘေးလွတ်အောင်လို့ရောခေါ်ရလဲအဲ့ဒီအခြေအနေလည်းသိပြရစေ
။အဲကျွန်တော်တို့ကတော့သူတို့ဒီကိုယ်ဝန်ဆောင်တွေကြတော့အချီဖို့တဲဖို့တော့မဖြစ်နိုင်တဲ့ခါကျသူတို့အတန်တိုင်းဆုံးဖြစ်ဖြစ်လေးရှောက်နိုင်အောင်သူတို့ကိုတွဲပြီးတော့ချီပေးရတယ်ဒီဒုက္ခိတာတွေကိုကြတော့နဲ့ဒီတတိယအိုရီကကြတော့ကျွန်တော်တို့ကိုကြောက်ပို့ပြီးတော့ကျွန်တော်ဆက်ပြေးကြရပါတယ်
ဆရာတို့အခုထွက်ပြေးနေရဆိုတော့စုစုပေါင်းပေါ့နော်အဲ့လိုထွက်ပြေးနေရမင်းတပ်ကဆရာအပါဝင်မျိုးကလူတွေဘယ်လောက်လောက်ဘယ်နှစ်ယောက်လောက်ရှိရလို့ရောပြောလို့ရနိုင်တယ်ဆရာ
ဘာလို့လဲဆရာအချင်းမျိုးမှာဒီကျွန်တော်တို့မင်းတပ်ကြီးရဲ့လူဦးရေ၃ပုံပုံမှာ၂ပုံတော့ကတော့ခမိုင်းချေပေါ့လူဦးရေ6000လောက်ကတော့ထွက်ပြေးနေကြတယ်ဒီမျိုးပေါ်မှာကျတော့လူအနည်းငယ်လောက်ပဲကြာမှာတယ်ဒီကျွန်တော်တို့တိရတယ်လောက်ကတော့ကြံခဲ့တဲ့လူတွေလည်းပဲအတက်အန်တဲလုံချုံမှုသူတို့လုံချုံသိချမှုမရှိတဲ့ခါကျသူတို့လည်းဆက်ပြေးနေအနေထားမှာရှိပါတယ်တချို့လူပြောတာတော့သူတို့လည်းဆက်ပြေးခြင်းနဲ့ဒါပေမဲ့ပြိမိနေတဲ့ခါကျတော့ပယ်ပြေးလို့ပြရမှမရှိသူတို့အိမ်ထဲမှာပြိမိနေတဲ့မြို့ထဲမှာပြိမိနေတဲ့အခြေအနေတွေရှိပါတယ်ကျွန်တော်တို့လည်းအဆက်အသွယ်ရတယ်ကျွန်တော်တို့ရဲ့ဆွေမျိုးသားချင်းတွေကတော့အဲ့လိုပြောကြပါတယ်ကျွန်တော်တို့လည်းပြေးခြင်းပါတယ်တိုးတော်လည်းပဲဒီအစ်ကောင်စီစနေပြိရဖို့သူတို့ဆက်ပြေးတဲ့ခါကျတော့အပြင်မဆက်ရဲဘဲနဲ့အိမ်ထဲမှာအောင်းနေရတဲ့အခြေအနေမျိုးမှာရှိနေပါတယ်သူတို့မှာ
ခုတော့ဒီဘေးလို့ရခိုးလုံနေတဲ့နေရာပေါ့နော်အဲ့နေရာမှာရောဆရာတို့နေရထိုင်ရဟိုစားတာဝါတဲ့အခြေအနေတွေပြောပြပါလားရှင
်အဲကျွန်တော်တို့ဒီတော့တောင်တဲ့ဒီပြေးနေရတဲ့အခါကျတော့လော့လော့ဆရာတို့ဘယ်လိုပြောမလဲအစားအတော့တွေကအဆက်ဆက်တွေတော့တော့လေးကိုကျွန်တော်တို့တွေ့နေရပါတယ်ဒီတော့ထဲမှာရှိတဲ့တပါဝအစည်းအရလေးတွေပဲခိုးပြီးတော့ဒီအဖြစ်ကျွန်တော်တုံးဆောင်ရတယ်ဆံကတော့ကျွန်တော်ထပ်ပြေးလာတဲ့အချိန်မှာတပါတဲ့ယူဆောင်လာတဲ့အစားစားပေါ့ဆရာမြတ်စာတော့ကျွန်တော်ပါလာပြီးတော့ဆက်ပြေးလာတာဒါလေးလဲခုနေထားမှာတော့ပုံနေပြီမြို့ပေါ်လဲပြန်လို့မရဘူးဒီစစ်တပ်ကြီးကနေဒီတောက်လျှောက်မြို့ထဲတွေကိုပြေးပြီးတော့တွေ့ရမဲမဲမြန်ကိုကြီးစံနေသူတို့ကလက်နဲ့ကြီးနေတဲ့တိတဲ့ခါကျတော့ကျွန်တော်တို့ဒီမြို့ပေါ်ကိုကျန်နိုင်တဲ့အချိန်လုံးဝမရှိဘူးတဲ့အန္တရာယ်ဆိုရင်လည်းကျွန်တော်တို့ညွန်ဖဲအင်တာတီကြောင့်ဝင်နိုင်တဲ့အခြေအနေမရှိပါဘူး။ဆက်ဆက်ပြီးတော့ကျွန်တော်တို့အစားအသောက်တွေချက်ခဲလာတဲ့အခြေအနေရှိပါတယ်
။ဆရာအဲ့တော့ဟိုလေဆရာပြောတော့ကိုယ့်ရဲ့ဒီအိမ်ကြီးတဲ့မြို့ရဲကိုပြန်ဝင်လို့မရကိုယ့်အိမ်နဲ့ပြန်သွားလို့မရဆိုတော့ဒီဘောတော့အပြစ်ခတ်တယ်ဒီတိုက်ပွဲတွေမဖြစ်ခင်တုန်းကဆရာတို့မင်းတပ်မြို့မှာနေခဲ့ရတဲ့အခြေအနေလည်းသိပြသေးရှင်။
โอเคဒီတိုက်ပွဲမှာဖြစ်ခင်မှာတော့ကျွန်တော်တို့ကကျွန်တော်အေးအေးဆန်းဆန်းပဲပါဒီကိုယ့်အလုပ်ကိုလုပ်ကိုယ်သမင်းကိုစားပြီးတော့ဘတုကိုမှဒီလိုဘွေဖန်တိုက်ဆန်းတာဒီမရှိဘဲနဲ့ကျွန်တော်တို့ငင်းငင်းဆန်းဆန်းအေးဆန်းဆန်းပဲကျွန်တော်ပြည်သူကတော့ဒီလိုပဲနေဖန်ဆက်ကြတာပါဒီစစ်ကောင်စီရဲ့ဒီဗတရားဒီအာဏာသိမ်းပြီးတဲ့နောက်ပိုင်းမှာဒီဆန်တက်ပြမှုတွေပြီးတော့ရှိလာတဲ့ခါမှာသူတို့ကအဆန်းဆန်းဆန်းပြတာလည်း905ကကိုကြီးတာရှိထုတ်လာဆိုတော့သူတို့ဖန်ဆီးမှုတွေဖြစ်လာတဲ့နောက်ပိုင်းမှာဒီကျွန်တော်တို့ရဲ့မြို့ဟာဒီနေအချမ်းမှုမရှိတော့ဘူးအဲ့ဒီခါကျတော့ကျွန်တော်တို့ဒီအပြစ်ခတ်ဒီနောက်ပိုင်းမှာရှိလာတဲ့တဲ့အဲ့ဆာမှာကျွန်တော်တို့ထပ်ပြေးလာရတဲ့အနေထားရှိပါတယ်ကျွန်တော်တို့အစပိုင်းမှာတော့ကျွန်တော်မြို့ဟာအေးအချမ်းချမ်းပါတယ်ကျွန်တော်တို့ပြည်သူရဘတုကမှအနောက်ချက်မရှိဘဲနဲ့ကိုဝန်းကိုကြောင်းပြီးတော့ဟာနေထိုင်ကြတဲ့ကျွန်တော်ကစာမန်ယူတရတဲ့ပြည်သူတွေပါလို့
တော်တော်လေးထဲမှာပင်ပင်ပန်းပန်းဆင်းဆင်းရဲရဲပုံဆောင်နေကြရတဲ့အနေနဲ့နေရောညပါရတဲ့မအေးနိုင်ကြတဲ့အခြေအနေကိုလည်းထွက်ပြေးနေသူကအခုလိုပြောပြပါရစေ။
တို့တစ်နေ့ချင်းနေဆက်တမဆိုလို့ရှိရင်ကျွန်တော်တို့ပုံဆောင်တဲ့နေရာတွေကိုဒီစစ်ကောင်စီရဲ့စစ်တပ်တွေကနေကျွန်တော်တို့နေတဲ့နေရာကိုအပြောင်းအလဲနဲ့ထုတ်မှာကိုလက်နဲ့ကြည့်နေတဲ့ပြစ်မှာကိုကျွန်တော်အင်မတန်မှစိုးရိမ်ရတယ်ပြီလို့ရှိရင်ကျွန်တော်တို့နေတဲ့နေရာတွေကိုလိုက်ပြီးတော့တီးပြီးတော့ကျွန်တော်တို့နေရာတွေကိုသူတို့အရှင်းလေးလေးတွေပါပြီးလုတ်ဆောင်လာမှာကိုကျွန်တော်တို့စိုးရိမ်ရကျွန်တော်တို့ရဲ့အတက်အတန်အန္တရာယ်ပေါ့ကျွန်တော်တို့လိုက်လံပြီးတော့ပြစ်ခတ်မှာကိုကျွန်တော်တို့စိုးရိမ်နေရတယ်ညအဲ့တဲ့အချိန်မှာဆိုလို့ရှိရင်လည်းကျွန်တော်တို့ကတော့အလုံးလုံးချုပ်ချုပ်မရရဘူးပေါ့ဒီစစ်ကောင်စီရဲ့စစ်သားတွေကပဲချင်းရောက်လာမလဲကျွန်တော်တို့ကိုပဲချင်းလိုက်ရှာလာမလဲဆိုတော့ဆိုရင်ထိတ်လန့်မှုတွေနဲ့ပဲညအချိန်တွေကိုပဲကျွန်တော်တို့ဖြတ်တန်းနေရပါတယ
်စစ်တပ်နဲ့မင်းတပ်ဒေသခံကာကွယ်ရေးအဖွဲ့တွေကြောင့်အပြာလန်ပြစ်ခတ်တိုက်ပွဲတွေကြောင့်ထွက်ပြေးနေကြရတဲ့ကလေးငယ်တွေဟာလည်းကလေးတဘာဝဆော်ကစားခြင်းတို့အိမ်ပြန်ဖို့ပူဇော်နေကြပါတယ်
ကလေးတွေကတော့တော်တော်ဟိုပြင်ပန်းနေကြရပါတယ်သူတို့တော့ဆဲတောင်ဆဲတွေမှာဒီဘုဒ္ဓံနေတိုင်းကြားထဲမှာသူတို့လည်းအင်မရမစီပွားဆရာသူတို့ရဲ့အချင်းညာလည်းတွေ့မြင်နေရပါသူတို့ကလည်းအိမ်ကြံရှင်တယ်ပေါ့သူတို့မှအိမ်မှာရှိခဲ့တဲ့ဖတ်သားဆရာတွေသူတို့တန်တာကြတယ်အဲ့ဒါကြီးနဲ့ဆော့ရှင်ကြတယ်ပြန်ချင်ကြတယ်ဆိုတော့ကလေးတွေကတော့ပူဆာကြတာပေါ့သူတို့ကတော့အိမ်ကိုပဲတချင်လို့ပြန်ချင်ကြတယ်ဒီတော့တောင်တွေထဲမှာဆော့ကပားတွေကြောက်ဆောင်တွေကြားထဲမှာသူတို့ကတော့မနေချင်ဘူးပေါ့အိမ်ကြံဖို့ရှင်လုံးပူစားကြတယ်ပေါ့တော့အမျိုးသမီးနဲ့တကြီးရွယ်အိုတွေလည်းသူတို့အုတ်ကင်းအိမ်ကင်းဒီလိုမျိုးတစ်ခါမှနေဟိုစောဆဲထပ်ပြေးရတဲ့အချိန်မျိုးသူတို့မှမကြုံခိုးတဲ့ခါကျတော့တော်လေးကိုဒီအခက်ခဲတွေကျွန်တော်တို့မှကြုံနေရပါတယ်သူအခုဆော့ပြေးလာတဲ့သူတွေတော်တော်များများတော့သူတို့ထားခဲ့တဲ့အိုးအိမ်တွေပြည်စည်းရင်ပြည်စည်းပါလိမ့်စေတဲ့ကျွန်တော်တို့ရဲ့မြန်မာနိုင်ငံကြီးဖက်ဒရယ်ဒီမိုကရေစီရောက်တော့ငင်းချမ်းရင်ကျွန်တော်တို့ကျေနပ်ပါတယ်အိုးအိမ်ကကျတော့ပြန်ထူထောင်လို့ရပါတယ်တဲ့အဲ့လိုသူတို့ပြောတာနေကြတော့ကျွန်တော်တို့လည်းပဲတော်တော်လေးကိုအပြင်ထားရတဲ့အခြေအနေမျိုးဖြစ်ပါ
တယ်။ဆရာတို့ဘယ်ချိန်မှဒီဖို့အင်ကိုပြန်ရမယ်မသိတော့ဆရာတို့နောက်ရှေ့ဆက်ပြီးတော့ကောအဲဘယ်လိုလုပ်ကြမလဲဘယ်လိုအခြေအနေအစားအသောက်ကလည်းအခုတခြားလာပြီပြတ်လတ်လာပြီဆိုတော့ဆရာတို့အဲ့ရှေ့ဆက်ဖို့အတွက်ကောဘယ်လိုမျိုးပြင်ဆင်ထားလဲဆရာ
။လောလောဆယ်ပေါ့နော်ကျွန်တော်တို့ပါဒီအဲကိုအသက်လုံခြုံရေးပေါ့ဒီအသက်ပေးရနေလွတ်မြောက်ဖို့ပဲကျွန်တော်တို့မှာစဉ်းစားပြီးတော့ဖြည့်နေရတဲ့အခါကျတော့အရေးရှိစားတော့ဝင်ထိုင်ဖို့ကျတော့ကျွန်တော်တို့မှာရှိစက်ဘရအစီအစဉ်လေးတွေချမှတ်ထားတာလောလောဆယ်မှာတော့မရှိသေးပါဘူ
းအခုလိုမျိုးအိုးအိမ်ဖြစ်ထွက်ပြေးနေကြရတဲ့မင်းတပ်တွေအတွက်ဖြည့်ရင်းမှသာမကနိုင်ငံကမှရှိနေကြသူတွေကစိုးရိမ်ပူပန်ကြောင်းပြောနေကြတဲ့အပေါ်မှာဝမ်းသာကျေးဇူးတင်တယ်လို့မင်းတပ်မျိုးခံကပြောပါရရှင်ကျွန်မစဉ်းစားမှာပါ